88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ဦးမင်းကိုနိုင်တဲ့ဥက္ကိုကြီးအပါအဝင်အဖွဲ့ဝင်တွေဟာရှမ်းပြည်နယ်မြောက်ပိုင်းဒေသကိုငင်းကြဲဆွေးနွေးပွဲတွေနဲ့လူမှုတွေ့ဆုံပွဲတွေလုပ်ဖို့တပတ်ကြာခီးထွက်ခွာသွားပါတယ်ဒီကနေ့လာရှိုးမှာတိုင်းရင်းသားတွေကြားစည်းလုံးရေးအတွက်ဆွေးနွေးခဲ့တယ်လို့ဒေသရင်းရင်းနှီးမြှုပ်နှံမှုတွေကြောင့်အခက်အခဲကြုံနေရတဲ့ဒေသတွေမှာတအောင်လူငယ်တို့နဲ့ဆွေးနွေးဖို့လည်းရှိတယ်လို့သိရပါတယ်ဒီအကြောင်းကိုတော့ဒေါက်ခင်မျိုးသက်ကဆက်တင်ပြမှာပါရှင
်88မျိုးဆက်ကျောင်းသားတွေရဲ့ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကနေရှမ်းပြည်နယ်ကလူမှုနဲ့တွေ့ဆုံပြီးငင်းချမ်းရင်းအပါအဝင်လူနေမှုပြဿနာတွေကိုဆွေးနွေးဖို့အတွက်စနေနေ့ကနေစတင်ပြီးခီးထွက်ခဲ့တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုပြုံးချိုကပြောပါတယ
်ကျွန်တော်တို့ကအချင်းတို့တွေကပြန်လဲလူမြောက်လာပြီးတဲ့အခါမှာမြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့ဒေသခံတွေရဲ့ဖိတ်ကြားချက်တွေကငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းဖော်ဆောင်ရေးခီးစဉ်တွေဆောင်ရွက်ခဲ့ပါတယ်အခုဆိုလို့ရှိရင်ဒီကပ်အစားပိုင်းမှာကျွန်တော်တို့ရှမ်းပြည်မြောက်ပိုင်းမှာရှိတဲ့လူမှုပြဿနာတွေပေါ်ဆောင်မှုတွေခီးစဉ်စတင်နေပါတယ်ဒီ88မျိုးစင်းကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းဖော်ဆောင်ရေးကနေပြီးတော့ကျန်ကုန်ကနေအယောက်20ရှမ်းပြည်တောင်ပိုင်းက4ယောက်နဲ့သတင်းမီဒီယာ3ယောက်အားလုံးအယောက်20ကျော်ပါပါတယ်ကိုမင်းကိုနေပါပါတယ်ကိုကိုကြီးပါပါတယ်ကိုမင်းစီရပါပါတယ်ကိုအဘွယ်ကျော်ပါပါတယ်ဒီဆဆချင်းမှာညနေပိုင်းမှာလာရှိမြို့ကိုရောက်ရှိပြီးလာရှိမြို့လူလူတွေ့ဆုံပွဲကိုကျွန်တော်တို့ကျင်းပခဲ့ပ
ါလာရှိဒေသခံတွေနဲ့ဆွေးနွေးပွဲမှာတိုင်းရင်းသားတွေကြားဖြစ်ပွားနေတဲ့တန်တရားတွေပြေပြောက်ဖို့နဲ့စီလုံးညီညွတ်ရေးအတွက်ရလကောင်းတွေရအောင်အစပြိုးနိုင်ခဲ့တယ်လို့ဆိုပါတယ
်ဒီဆက်ကံဒီတချို့ရှိရနေပြီးတော့ကျွန်တော်တို့ကိုကျန်ပြည့်ချက်ချင်းမင်းရဲ့ဒီအဖြစ်ပေါ်လာရှိပါတယ်အဲ့ဒီမှာတိုင်းရင်းသားတွေကမှဖြစ်ပွားနေတဲ့တန်တရားတွေပြေပြောက်နိုင်ဖို့ရရှိမှာညီညွတ်ရေးနဲ့တိုင်းပြည်ပြည်လဲတည်ဆောက်ရေးမှာသင်္ကန်းနဲ့ပူးပေါင်းဆောင်ရွက်မှုရနိုင်မှုဒီစားတွေကျွန်တော်တို့ဆွေးနွေးချက်တွေထဲမှာပါပါတယ်အချို့ဒေသတွေမှာလည်းတိုက်ပွဲလေးတွေဖြစ်နေတယ်ဆိုတော့လည်းကျွန်တော်သိရတယ်နောက်ဟိုဒုက္ခတွေစကန်အချို့လည်းရှိရဲဆိုတော့သိရတယ်ကျွန်တော်တို့ဒီရောက်တဲ့ခါမှာဒေသခံပူးပေါင်းဆောင်ရွက်သူများနဲ့ညှိနှိုင်းပြီးတော့အကောင်းဆုံးသူဆောင်မဲ့အချက်လက်တွေကိုကျက်လက်ကောင်းတွေပေါ်ထွက်နေအောင်ရှာကြံမှုတွေတော့ကျွန်တော်တို့ ticket ဆက်ဆံမှုကြီးပြုလုပ်နိုင်ခဲ့ပါတ
ယ်မြန်မာနိုင်ငံမှာဒေသရင်းရင်းနှီးမြှုပ်နှံမှုတွေကြောင့်ဒေသခံတွေကြားဒုက္ခရောက်နေရတာတွေကိုတနင်္လာနေ့မှာတအောင်ချောင်းသားတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းပြောပါတယ
်မနေ့ကမနေ့မှာကျွန်တော်လာရှိုးကနေပြီးတော့နင်ကျင်းမြို့ကိုသွားမယ်အဲ့ဒီမှာတအောင်ချောင်းသားလူငယ်တွေနဲ့တွေ့ဆုံမှရှိတယ်သူတို့ကလည်းဒေသရင်းမှာဖြစ်ပေါ်နေတဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့်ဒီသာတွင်းကိုတွေ့ရောက်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့ဟိုဆွေးနွေးတင်ပြချက်တွေသူတို့စဉ်းစားထားတယ်လို့ပြောပါတယ်။သူတို့ဒီဖိုင်လိုင်းခတ်တဲ့အခါမှာဖိုင်လိုင်းစီစဉ်မှုနှစ်ခုကိုသူတို့တွေ့နေရတယ်။ပြီးတဲ့အခါမှာဖိုင်လိုင်းတွေကိုသူတို့နေထိုင်နေတဲ့မြို့ရောကနေညှုပ်ပြီးတော့ဟိုဘက်ကိုဖျက်ဆီးသွားနေတယ်။အဲ့တော့သူတို့ဆိုလိုချင်တာကတိုင်းပြည်ရဲ့သံရံစာအရေးမိတီကိုပေါ်ဆောင်အောင်ချပြီဆိုလို့ရှိရင်ရရှိလာတဲ့အကျိုးမြတ်တွေကလည်းဒီတော်ထဲမှာရှိနေတဲ့သူတွေကတပြေးညီသူတို့တို့တဲ့ဘုတ်တလူအပ်တယ်ဆိုပြီးသူတို့အမည်မျိုးဆွေးနွေးကြတာရှိတယ်။အဲ့တော့ရရှိမှာတမ်းမီစင်းဇာတ်လမ်းနဲ့ပတ်သက်ပြီးတော့အကျိုးမြတ်တွေပေါ်ဆောင်လုပ်မယ်ဆိုလို့ရှိရင်ဒီတော်ထဲမှာရှိတဲ့တိုင်းရင်းသားတွေဖွံ့ဖြိုးတိုးတက်မှုကပေါ်ဆောင်ဖြစ်နေတယ်ဆိုတော့သူတို့ဆွေးနွေးကြတာရှိပါတယ်
။အခြေအနေပြင်ရင်ဟိုပန်းတိန်းဒီနဲ့လောက်ကင်မျိုးတွေကိုဆက်သွားမှာဖြစ်ပြီးတီဘောနဲ့ကြောင်မဲမျိုးတွေမှာလူမှုတွေ့ဆုံပွဲတွေလုပ်ဖို့ရှိတယ်လို့မေလ7ရက်နေ့မှာတော့ကြောင်မဲမျိုးကနေရန်ကုန်ကိုပြန်มาဖြစ်ပါတယ်။